သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မဲမတမာမှုအကြောင်းပြချက်နဲ့အာနာသိမ့်ခဲ့တဲ့စစ်တပ်ရဲ့ရွေးကောက်ပွဲမှာပြည်သူတွေပါဝင်မှုနှေးပါနေပါတယ်အာဏာသိမ်းစစ်တပ်ကရွေးကောက်ပွဲအပိုင်းတစ်ကိုဒီဇင်ဘာ28ရက်နေ့မှာမြို့နယ်တရားနှစ်မြို့နယ်မှာကျင်းပလှုပ်ဆောင်ခဲ့ပါတယ်။ရွေးကောက်ပွဲအပိုင်းတစ်မှာပါဝင်တဲ့မြို့နယ်တွေဟာကချင်မှာ6မြို့နယ်၊ကယားမှာ2မြို့နယ်၊ကရင်မှာ3မြို့နယ်၊ချင်းမှာ2မြို့နယ်၊စကိုင်းမှာ12မြို့နယ်၊တနင်္သာရီမှာ4မြို့နယ်နဲ့ပဲခူးမှာ10မြို့နယ်တို့ဖြစ်ပါတယ်။နောက်ပြီးမကွေးမှာ9မြို့နယ်၊မန္တလေးမှာ10မြို့နယ်၊မွန်မှာ9မြို့နယ်၊ရခိုင်မှာ3မြို့နယ်ရန်ကုန်မှာ12မြို့နယ်ရှမ်းမှာ12မြို့နယ်အေယာဝတီမှာ10မြို့နယ်နဲ့နေပြည်တော်မှာ10မြို့နယ်မှာကျင်းပခဲ့ပါတယ်စစ်တပ်ကတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲလို့ကြွကြော်ထားပေမဲ့ပြည်သူကအဲ့ဒီပြောစကားကိုယုံကြည်ကြဟန်မတူပါဘူးပြည်သူတွေစိတ်ပြန်ဝင်စားမှုနေနေတာကြောင့်မဲယုံတွေမှာမဲလာပေးသူတွေထက်မဲယုံတာဝန်ကျဝန်ထမ်းတွေကပိုများနေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်လူရဲ့စီကများပြလာတဲ့ရန်ကုန်လိုမြို့ကြီးမှာတော့မဲယုံတွေမှာလူသူကင်းရှင်းနေပြီးမဲပေးမဲ့သူမရှိလို့မဲယုံတာဝန်ချသူတွေကလော့စပီကာနဲ့မဲလာပေးဖို့စွန့်ဩခဲ့ရတာတွေရှိခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာစစ်တပ်အာဏာသိမ်းယူခဲ့စဉ်ကအာဏာသိမ်းယူခဲ့ရတဲ့အကြောင်းပြချက်ဟာ2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အချက်ဖြစ်ပါတယ်။အဒီတုန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ရဲ့ဆောင်ရွက်ချက်တွေကိုဝေဖန်ကအခုလိုအာဏာသိမ်းယူခဲ့ရတာဟာဒီမိုကရေစီကိုကာကွယ်ရန်တာဖြစ်ကြောင်းကြွေးကြော်ခဲ့ပါသေးတယ်။သို့တော့ငါးနှစ်နီးပါးအကြာ2025ခုနှစ်ဒီဇင်ဘာ28ရက်မှာစစ်တပ်ကိုတိုင်ကျင်းပနေတဲ့ရွေးကောက်ပွဲကရောဘလောက်အတိုင်းအတာထိတရားမျှတမှုရှိနေလဲဆိုတာကပြည်တွင်းပြည်ပကမေးခွန်းထုတ်စရာဖြစ်နေပါတယ်။2020ရွေးကောက်ပွဲမှာမဲဆွေမှားရမှုပေါင်းတန်းနေချီရှိတယ်လို့ဆွဆွဲကအာနာသိမ့်ခဲ့ပေမဲ့လည်းဒီနေ့အချိန်အထိအရင်ဆွဆွဲချက်တွေအတွက်ခိုင်လုံတဲ့တက်တည်အထောက်အထားတွေကိုအများပြည်သူယုံကြည်လက်ခံနိုင်အောင်ကြံ့တာနိုင်ခြင်းမရှိသေးပါဘူး။စန့်ကျင်ဘက်အနေနဲ့စစ်တပ်ကျင်းပခဲ့တဲ့အပိုင်းတည်ရွေးကောက်ပွဲမှာတော့မဲဆွေပြုစီခြင်းကနေမဲယုံဖွင့်လှစ်ခြင်းအစုံအလုံးကိုစစ်တပ်ကခန့်အပ်ထားတဲ့ကော်မရှင်ကသာစီမံခန့်ခွဲနေတာပါ။မဲမတမာမှုကိုအကြောင်းပြပြီးအာဏာသိမ်းခဲ့သူတွေကကျင်းပတဲ့ရွေးကောက်ပွဲဟာတန်ရှင်းမှုရှိလိမ့်မယ်ဆိုတာယုံကြည်ဖို့ပြည်သူတွေအတွက်အလွန်ခက်ခဲနေတယ်လို့ပြည်သူတွေကဆိုပါတယ်။အထူးသဖြင့်2020ရွေးကောက်ပွဲမှာမြင်တွေ့ခဲ့ရတဲ့လူထုရဲ့တက်ကြွစွာပံ့ပိုးမှုမျိုးလက်ရှိစစ်တပ်လုပ်တဲ့ရွေးကောက်ပွဲမှာလုံးဝမရှိတော့တာပါပဲ။စစ်တပ်လက်ရှိကျင်းပခဲ့တဲ့ရွေးကောက်ပွဲအပိုင်းတင်မှာတော့ပြည်သူတွေမဲမပေးမှဆိုလို့ချင်းချအကြက်ကင်နာတွေပါရှိခဲ့တယ်လို့ပြည်သူတွေစီကနေသိရပါတယ်။တန်လင်းမြို့မှာနေထိုင်တဲ့အမျိုးသားတအူးကတော့ချင်းချမှုတွေကြောင့်မဲထဲခဲ့ရတယ်လို့ဆိုပါတယ်မဲယုံတွေကိုလာရောက်မဲပေးသူတွေဟာညတော်အဖြစ်ဝန်ထမ်းတွေစစ်ပတ်နဲ့နှီးဆက်သူတွေအပြင်မဲမထက်ရင်အရေးယူခံရမယ်လို့ချိန်ချောက်ခံထားရတဲ့ရက်ွက်နေပြည်သူအချို့သာဖြစ်တယ်လို့သူကဆက်ပြောပါတယ်။ဒီရွေးကောက်ပွဲဟာဒီမိုကရေစီကိုဦးတည်မနေသလိုအတင်းအကျပ်ခေါ်ယူကမဲပေးခိုင်းခြင်းဟာလေရွေးကောက်ပွဲရဲ့လွတ်လပ်တဲ့စံတာဆိုတဲ့အခြေခံမှုကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာသာဖြစ်ပါတယ်။ရွေးကောက်ပွဲတစ်ခုရဲ့တရားမျှတမှုကိုတိုင်းတားတဲ့အဓိကအချက်ဟာအလုံးပါဝင်နိုင်ခွင့်ဖြစ်ပါတယ်။ဒါပေမဲ့လက်ရှိရွေးကောက်ပွဲမှာတော့ပြည်သူလူထုတခဲနဲ့ထောက်ခံခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်အတိုင်းခံပါတီကြီးတွေကိုမှတ်ပုံတင်ခွင့်မပြုတာနဲ့ဖြတ်သိမ်းတာတွေကိုပြုလုပ်ခဲ့ပါတယ်။ နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုတီအပါအဝင်နိုင်ငံရေးခေါင်းဆောင်အများအပြားဟာလည်းအကျဉ်းချခံထားကြရပါတယ်။ပြိုင်ဘက်ကိုကစားကွင်းပြင်ထုတ်ထားပြီးမှကစားတဲ့ပွဲတစ်ပွဲမှာဘလို့ရက်လက်ထွက်လာတာဖြစ်စေတရားမျှတတယ်လို့သတ်မှတ်လို့မရနိုင်ပါဘူး။အရင်ကအသုံးပြုခဲ့တဲ့နိုင်သူအကုံယူ FPTV စနစ်အစားလက်ရှိမှာအချိုးကျကိုစားပြုစနစ် PR စနစ်ကိုပါပူးတွဲပြောင်းလဲကျင့်သုံးလာတာဟာလေချားခါရေးပါတီ USDP လိုမျိုးစစ်တပ်ထောက်ခံတဲ့ပါတီတွေအသာစီးရစီဖို့ရည်ရွယ်ချင်းသာဖြစ်ကြောင်းနိုင်ငံရေးသုံးသပ်သူတွေကထောက်ပြကြပါတယ်။စစ်ကော်မရှင်ကကိုယ်တိုင်ခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလေလွတ်လပ်တဲ့အဖွဲ့အစည်းမဟုတ်တော့ဘဲကျန်းခါရေးပါတီရဲ့အောင်နိုင်ရေးအတွက်လှုပ်ဆောင်နေတဲ့အဖွဲ့အစည်းတသက်သာဖြစ်နေပါတယ်။2020မှာရှုံးနိမ့်ခဲ့တဲ့ပါတီတွေအတွက်အနာခွဲဝေမှုတစုတစည်းတဲ့ရရှိစေဖို့ရေးဆွဲထားတဲ့ဥပဒေအသစ်တွေပါတီမပုံတည်ခြင်းဆိုင်ရာတင်းကျပ်တဲ့စည်းကမ်းတွေဟာပြည်သူ့ဆန္ဒထက်အုပ်ချုပ်သူတွေရဲ့အလို့ကျရလက်တွေကိုသာဥတီနေတာဖြစ်ပါတယ်။ပြည်သူအများစုဟာလည်းမယုံတွေကိုတွားရောက်ခြင်းမရှိဘဲနဲ့နေအိမ်တွေမှာသာနေထိုင်ခြင်းဖြစ်ရွေးကောက်ပွဲကိုအတိအမတ်မပြုကြောင်းပြသနေကြပါရယ်ရန်ကုန်မှာမဲယုံတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်မြို့ကအမျိုးသမီးတဦးကအခုလိုပြောပြပါရယ်မဲယုံရဲ့အခြေအနေက
တော့ပုံမှန်လည်းပြောမှဆိုရင်တော့မဆိုင်ဘူးเนาะမဲရွေးကောက်ပွဲရှိတယ်မတူ၆တွင်းနေတယ်ပြီးရောဘောရခွက်ထဲမှာမဲစင်းရဲ့လာချီဖို့ချင်းရတဲ့အနေရာကြီးတော်တော်များများတောင်းပန်ချင်ဘူး။ဒီကျမဆိုတဲ့ကိုယ်ဆိုင်ပါရမပါရမတည်ဘူး။တွားလည်းမချင်ဘူး။ဘယ်မှာမိချင်မလဲ။တော့ငါဆိုစိတ်ကမဝင်တာ။2020ကလည်းကွာတာပေါ့အများကြီးကွာတယ်။အဲအရှင်ဆုံးရွေးကောက်ပွဲဆုံး2020ကလူတွေကတော့တစုတစည်းနဲ့မနိုင်ဆုံးထားတော့ပြီးချာတယ်။အခုကရက်ကောက်ရမလူကလူတော့တော်တော်မထွက်ကြဘူးပတ်ရုံးရတယ်။တိတ်ဆုံးနေတယ်ပေါ့နော်။မင်းတချို့လူတွေကတော့တောက်ပေးတဲ့လူတွေကတော့ရှိတာပေါ့။ပြင်းမနေအခြေအနေခုမလို့သူတို့တော့အင်းနေလိုက်ရော
ရွေးကောက်ပွဲကျင်းပနေတဲ့မြို့ကြီးတွေမှာရှိတဲ့လမ်းမပေါ်တွေမှာလုံခြုံရေးတပ်ဖွဲ့ဝင်အများအပြားရှိနေပေမဲ့လည်းပြည်သူတွေအတွက်တော့ဒီရွေးကောက်ပွဲအပေါ်လေးစားမှုကင်းမဲ့နေတာကိုတွေ့ရပါတယ်။မြို့ကန်အသီးသီးရဲ့စကားတန်တွေကလည်းလက်ရှိအခြေအနေကိုမေးမောင်းထုတ်ပြန်နေပါတယ်။
ရွေးကောက်ပွဲမှာမဲ့ပြေးချရတော့မပြေးချပါဘူးရှင်ဘာလို့လဲဆိုတော့ဒီမှာကျမစဉ်းစားတာအရာပေါ့မပြေးချလို့မပြေးချရပါဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲအတူရောင်းတစ်ခုဆိုကုန်းနီးပါတိဒါပြမဲ့စင်းရဲ့တော့မကြည့်ခဲ့ဘူးပြီးတော့အုပ်ချုပ်တဲ့လူပေါ်တဲ့ပုပ္ပလင်တို့ရုံချင်းမှုမရှိဘူးဒီညာနဲ့တအတော်တွင်ဖြစ်တိုင်းခဲ့ကာလာရဲ့အခုလောကကိုစိတ်တမ်းမချဘူးတိုင်းပြီးတော့တူတမှုမရှိဘူးအဲလွတ်လပ်ခွင့်လည်းမရှိဘူးအဲပြန်သွားရင်တော့စိတ်ချမ်းသာမှုမရှိဘူးအများလုံးချုံမှုမခံစားပြီးတော့ဒီအုပ်ချုပ်ရလို့ပေါ်တယ်ငုံချင်းမှုမရှိလို့ဖြစ်ချင
်စကိုင်းတိုင်းကထွက်ပြေးတင်းရှောင်နေရတဲ့စစ်ဘေးရှောင်အမျိုးသမီးတို့ကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်အတန်ကိုလုံချုံရေးအရာအစားထိုးဖတ်ပြပေးထားပါတယ်ရှင
်စားရရင်ညီလောင်ရခလေးတွေစားမတင်ရဘူးစားစရာတော့မရှိတဲ့ဘဝမှာသူကရွေးကောက်ပွဲလာကျမတို့စီမမဲလည်းမရှိဘူး။ငယ်ပြင်းတဲ့သူလည်းမရှိဘူး။ဒီရွေးကောက်ပွဲမြို့ပေါ်လူတချို့နဲ့ကြမ်းခိုင်ပါတီဝင်တွေအတွက်ပဲဖြစ်မှာပါ။ကျမတို့တော်တော်ဒီမဲပုံတွေကအတိပဲမရှိတဲ့အမှိုက်ပုံတွေပါပဲ
။မဲမတမာမှုကိုအကြောင်းပြပြီးအာဏာသိမ်းခဲ့တာဟာအမှန်တကယ်မှာတော့ဒီမိုကရေစီကိုကာကွယ်ဖို့မဟုတ်ဘဲတရားမဝင်အာဏာသိမ်းခဲ့တာကိုတရားဝင်ဖြစ်အောင်ရွေးကောက်ပွဲလုပ်တယ်ဆိုတာသိတာလှပါတယ်။2020ရွေးကောက်ပွဲရဲ့ရလဒ်ကိုဖျက်ဆီးခဲ့သူတွေကအခုအခါမှာတော့ကျန်းခါရေးပါတီ USDP ကိုအနာရစေဖို့အတွက်မဲစည်းရင်တွေမဲယုံတွေနဲ့ရွေးကောက်ပွဲစနစ်ကိုစိတ်ကြိုက်ချဲလဲနေကြပြီဖြစ်ပါတယ်။28ရက်နေ့ကမြို့နယ်ပေါင်း102မြို့နယ်မှာစစ်တပ်ကျင်းပခဲ့တဲ့ရွေးကောက်ပွဲအပိုင်းတစ်မှာအားလုံးစည်ရင်မချုပ်ရသေးပေမဲ့လည်းပြည်တော်စုကျန်းခါရေးနဲ့ဖွံ့ဖြိုးရေးပါတီကပဲအများစုအနိုင်ရသွားတယ်လို့ Data for Myanmar ကထုတ်ပြန်ထားပါတယ်။အတိုက်အခံပါတီတွေမပါဘဲစစ်တပ်စိတ်ကြိုက်စီစဉ်တဲ့ရွေးကောက်ပွဲမှာစစ်တပ်ကြောထောင်နောက်ခံကြက်ခံရေးပါတီကပဲအနိုင်ရတယ်ဆိုတာကအံ့ဩစရာမရှိပဲဒါဟာအလုံးချုပ်တင်ခန့်မှန်းထားတဲ့ရလဒ်တာဖြစ်ပါတယ်ဒါပေမဲ့လည်းစစ်တပ်ကလုတ်ခဲတဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိမနေဘူးလို့အနာသိန်းစစ်တပ်ရဲ့စိတ်တိုင်းကြပြုလုပ်ခဲ့တဲ့ရွေးကောက်ပွဲပထမအထုပ်ရလဒ်တွေအဖြေထွက်ပေါ်လာချိန်မှာရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့အမတ်တွေကိုယ်တိုင်ထုတ်ပြောလာကြတာရှိပါတယ်မ မဲမတမာမှုကိုတိုက်ဖြတ်မယ်လို့အကြောင်းပြကအာဏာသိမ်းခဲ့တဲ့စစ်တပ်ဟာအခုအခါမှာတော့သူတို့ကိုယ်တိုင်တမိုင်းမှာအကြီးမားဆုံးရွေးကောက်ပွဲဆိုင်ရာလိမ်လည်မှုကိုပြုလုပ်နေခြင်းဖြစ်ပါတယ်။ပြည်သူတွေရဲ့စန္ဒအစစ်မှန်ဟာမဲပုံအထဲမှာမရှိဘဲလွတ်လပ်မှုနဲ့တရားမျှတမှုရှိတဲ့လူအဖွဲ့စည်းရေးစီဦးတည်တဲ့တော်လှန်ရေးစိတ်ဓာတ်ထဲမှာသာရှိနေပါတယ်။တရားမျှတမှုကင်းမဲ့တဲ့ရွေးကောက်ပွဲကနေထွက်ပေါ်လာမဲ့ဘလို့ရလက်ကိုမဆိုမြမနာကအတွက်အဖြစ်မဟုတ်ပဲအာဏာရှင်စနစ်ရဲ့နောက်ဆုံးထွက်တက်ကိုဆွဲဆန့်နေခြင်းသာဖြစ်ပါတော့တယ်။ရွေးကောက်ပွဲဟာအတူအယောင်ရွေးကောက်ပွဲဖြစ်တာမို့အလုံးစန့်ကျင်ကြဖို့ကုလသမဂ္ဂ၊ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တော်လိုင်းအင်အားစုတွေကတိုက်တွန်းထားပါတယ်။စစ်ကော်မရှင်ဟာရွေးကောက်ပွဲဒုတိယအထုပ်ကိုပထမတော့အပြီးနှစ်ပတ်အကြာ2026ခုနှစ်ဇန်နဝါရီ17ရက်နေ့မှာမြို့နယ်ပေါင်း100အတွင်ကျင်းပမှာဖြစ်က ARI တိုင်းအတွင်ကကြောင်ကုန်ကန်ကြီးတောင်ကပေါင်းကြိုက်လက်ဖြပုံဘူကလေးပန်တနော်ဝါခင်မအိမ်မဲမြို့နယ်တို့ပါဝင်နေလူစုပါတယ်တတိယအထုပ်ကတော့ဇန်နဝါရီလ25ရက်နေ့မှာမြို့နယ်ပေါင်း63မြို့နယ်မှာကျင်းပမယ်လို့ဆိုထားပါတယ်ဒီသတင်းဆောင်ပါကိုကျမစင်ကတင်ဆက်ပေးထားပါတယ်ရှင
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Burmese ကို Facebook မှာ Share ချနိုင်ပါတယ်ရှင
်ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast, Spotify, Tomo, Thimbenia, Pipi, Yayure, Podcast Carnival.